ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးတဲ့သူ900ကျော်သွားပါပြီ။ပိုးကူးစက်တဲ့သူကလည်း4000ကျော်ပါပြီ
။累计报告确诊病例40,171例。现有疑似病例。
ဒီကနေ့ထိစုစုပေါင်းသေဆုံးသူ908ယောက်ရောဂါပိုးကူးစက်သူ4,181 ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူမီဆိုင်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကြောင့်တရုတ်နှစ်တစ်ကိုရုံးပိတ်ရက်တွေကိုထပ်တိုးပိတ်ထားခဲ့တာအဆုံးသတ်သွားပြီးမို့ဒီကနေ့မှာတော့ဆန်ဟိုင်းမြို့တော်မှာအလုပ်ခွင်တွေပြန်ဝင်နေကြပါတယ်။တခါဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတီးကြခွဲဆောင်ချီခံနေရတဲ့စိန်ခန့်အပျော်စီးသင်းမောပေါ်မှာပိုးကူးစက်သူနောက်ထပ်60တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောကြားတဲ့အတွက်သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးနေသူ130ရှိသွားပါပြီ။ Diamond Princess သင်္ဘောကြီးပေါ်ပါလာတဲ့ခီးစဉ်နဲ့သင်္ဘောအမှုရန်3,800ကျော်ကိုကန့်စင်ခွင့်မပြုခင်အားလုံးကိုရောဂါပိုးရှိမရှိအရင်စစ်ဆေးဖို့စဉ်းစားနေတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကသတင်းတော့တွေကိုဒီကနေ့အစောပိုင်းကပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲဗြိတိန်နိုင်ငံကမှနောက်ထပ်4ယောက်ရောဂါပိုးကူးစက်တာတွေ့တယ်လို့အတည်ပြုတာကြောင့်စုစုပေါင်းဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူဗြိတိန်မှာ6ယောက်ရှိသွားပါပြီ။ဒီဗိုင်းရပ်စ်ပိုးဟာပြည်သူ့ကျန်းမာရေးအတွက်အလေးထားစရာကြုံလာနိုင်တဲ့အနေအထားတစ်ခုဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဒါပေမဲ့လက်ရှိဗြိတိန်တနိုင်ငံလုံးကူးစက်နိုင်ခြေကတော့အသင့်အတင့်ပဲရှိသေးတယ်လို့ပြောကြားခဲ့ပါတယ်။